ချင်းပြည်နယ်မင်းတပ်မြို့နယ်ပန်းပါရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲပြီးတော့တိုက်ခိုက်ခဲ့တာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်2ဦးအပါအဝင်အရက်သား3ဦးသေဆုံးခဲ့ပါတယ်။မင်းတပ်မြို့နယ်ကလျက်ရှိတဲ့စောမြို့မှာလည်းစစ်ဘေးရှောင်တွေဟာအကူအညီအရေးပေါ်လိုအပ်နေပါတယ်။အရက်သားသေဆုံးမှုတွေစစ်ဘေးရှောင်တွေရဲ့အခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာရှိတဲ့ပန်းပါရွာကိုဧပြီ16ရက်မနေ့ညနေပိုင်းကစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အသက်မပြည့်သေးတဲ့ကလေး2ဦးအပြင်အသက်80အရွယ်အမျိုးသမီး2ဦးစုစုပေါင်း3ဦးသေဆုံးခဲ့ပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးနေအိမ်အဆောက်အဦချို့လည်းပျက်စီးခဲ့ရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့မင်းတပ် CDF တည်င်းနဲ့ပြန်ကြားရေးမှတ်တမ်းဌာနကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဒီညနေ3နာရီနဲ့4နာရီဒီသူတို့ရဲ့လေတပ်ချက်ဖိုက်တာတွေနဲ့မင်းတပ်မျိုးနဲ့တိုက်နယ်အမှတ်1ပန်းပါကြီးရွာဖက်မှာဒီကြောင်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အဲလီရင်ကတော့6ချိန်လာတယ်။ပုံ18လုံးလောက်ကျေချခဲ့ပါတယ်။ပြီးသူဒီတိုင်းနဲ့ကြီးရွာထဲကိုဒီလိုတိုက်ခိုက်မှုတွေကြောင့်80ရွယ်မျိုးသူတအူပြီးရင်ကလေးယောက်ျားလေးအသက်4နှစ်အရွယ်တအူကြာဆုံးသွားတယ်ပေါ့။အဲနောက်ဆက်တွဲမှာပဲဒီညပိုင်းမှာပဲအသက်18နှစ်အရွယ်အမျိုးသမီးမင်းကလေးတူထပ်ပြီးတော့မှတေဆုံးသွားတာရှိပါတယ်။အဓိကကျွန်တော်တို့ပြောချင်တာတော့နေပြင်းတိုက်ပွဲတွေမှာစကားစားအထိနာနေပြီးတဲ့အချိန်မှာဒီကျွန်တော်တို့လေချောင်းနဲ့ပြည်သူတွေအပေါ်မှာရည်ရွယ်ချက်ရှိရှိအနှိုးကြီးအနှိုးတီးကြီးစွာနဲ့ကျွန်တော်တို့ပြန်ပြီးတော့မှစီရသောကျူးလုံးပြီးတော့မှဒီလိုတိုက်ခိုက်နေတယ်လို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျာ
။ဘုံကျဲတိုက်ခိုက်တာကြောင့်အမျိုးသား2ဦးအမျိုးသမီး5ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ပြီးလူနေအိမ်6လုံးလည်းပျက်စီးခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလ10ရက်မှာစောမျိုးနဲ့မင်းတပ်မျိုးကြားအပြင်ဧပြီလ17ရက်မှာတော့မင်းတပ်မျိုးအနောက်ဘက်9မိုင်မှာလည်းစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။ဒီလိုမကြာခဏဘုံကျဲတိုက်ခိုက်တာတွေအပြင်လက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတဲ့အတွက်ကြောင့်ဒေသခံတွေကိုဘုံခိုကျင်းတွေတူလာကြဖို့CDF မင်းတပ်ကအတိပေးချက်ထုတ်ပြန်ထားပါတယ်။ဒီဒေသမှာအခုလိုလေကြောင်းတိုက်ခိုက်တာအပြင်ကာကွယ်ရေးအဖွဲ့တွေနဲ့စီရေးတင်းမာနေပြီးတိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာစောမျိုးနယ်တဲကိုဘေးလွရာတိမ်းရှောင်နေရတာတွေလည်းရှိနေပါတယ်။လက်ရှိစောမျိုးနယ်ထဲမှာစစ်ဘေးရှောင်2000နီးပါးရှိနေပြီးစားနေရိတ်ခါအကူအညီတွေလိုအပ်နေတယ်လို့စောမျိုးနယ်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးကတာဝန်ရှိသူတို့ကအခုလိုပြောပါတယ်။
လူရည်တားမြဲတဲ့ခါကျတော့စားနေရခါပုံမှန်ကျွန်တော်တို့ကမရှာပေးနိုင်ဘူးကော။ရှင်နေတဲ့ခြေသွားနေရတာမျိုးရှိတယ်။အဓိကတော့စားနေရခါပဲလိုအပ်တာပါ။2000ကျော်မရှိရန်လို့ရတဲ့အချိန်ကြီးမရှိသေးဘူးရှင်။ပြန်မယ်လို့မိနစ်ပြန်တဲ့ခါလောက်ပြန်မယ်ဆိုပြေးလိုက်ကြတဲ့ခါဆက်ဖြစ်တယ်။အဲလိုမျိုးပေါ့လင်းလေးနဲ့ဝေးတယ်ပေါ့နော်။အဲလိုမျိုးဒီခါကျတော့ဟိုပြန်မလို့ရင်မပြန်ရရင်လုံးလုံးမပြန်ရတဲ့ဟာမိသားစုတွေကျတော့ဟိုဟာပေါ့2000လောက်ကတော့လုံးလုံးမပြန်ရဘူး။သူတို့ပြန်လို့မရဘူးတချို့ဒီစလင်းတက်ကလာဆောင်လာပါကြောတရားလုံးကြီးရှူတော့တယ်ပြန်လို့လုံးလုံးပြန်စရာအိမ်မရှိဘူးပေါ့နော်အဲ့ဒီနေရာကိုလည်းကျော်ဖြတ်လို့မရဘူးပေါ့ဟိုအဲ့ဒီမိသားစုရှိနေပြီးရင်ချင်းကြီးကလည်းသူတို့မျိုးကိုပြန်လို့မရတဲ့နေရာလေးရှိတယ်ဆက်လူကြီးတစ်ထောင်ကျော်လောက်က1000လောက်ကတော့လုံးဝပြန်လို့မရတဲ့ဟာရှိတယ်အဲ့တဲ့800လောက်ကတော့သူတို့ပြန်လိုက်လာလိုက်အဲ့လိုမျိုးနည်းနည်းကိုပြီးရင်ရွာလေးကျတော့ချင်းမကောင်းရင်ပြန်ပါတယ်အချင်းမျိုးမကောင်းရင်ပြန်လာတယ်အဲ့လိုမျိုးလုပ်လို့ရတာကြတော့လူကြီးရှေ့အရောက်ရှိတယ်1000လောက်ကလုံးလုံးမပြန်ရသေးဘူ
းဒေသခံတွေဟာစောမျိုးနယ်အပြင်မင်းတပ်မျိုးနယ်တွေကတောတောင်တွေထဲမှာတင်းရှောင်နေရတာတွေလည်းရှိပြီးအရေးပေါ်အကူအညီတွေလွဲနေတာလည်းဖြစ်ပါတယ်လက်ရှိအချိန်မြေပြင်မှာတိုက်ပွဲဖြစ်ပေါ်တာမရှိပေမဲ့စစ်ရေးတင်းမာနေတဲ့အခြေအနေတွေရှိနေတာကြောင့်ဒေသခံတွေဟာစိုးရိမ်နေကြရပါတယ်ခင်ဗျာ